စီးရီးယားနိုင်ငံမှာဓာတုလက်နက်တွေအသုံးပြုတယ်ဆိုတဲ့ဆက်ဆဲချက်ဒီအတော်များများနောက်ထပ်ထွက်လာခဲ့တာကြောင့်လာမယ့်သတင်းပတ်တွေအတွင်းကုလသမဂ္ဂစစ်ဆေးရေးမှုတွေစီးရီးယားနိုင်ငံကိုနောက်ထပ်ပြန်သွားကြဖို့ရှိတယ်လို့ဓာတုလက်နက်ဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ပါတယ်။စီးရီးယားကိုပြီးခဲ့တဲ့လတုန်းကသွားရောက်ခဲ့တဲ့ဓာတုလက်နက်စစ်ဆေးရေးဆိုင်ရာကုလသမဂ္ဂအဖွဲ့ခေါင်းဆောင်အကီလ်ဆက်ဆက်စထရောမ်ကစစ်ဆေးရေးအဖွဲ့အနေနဲ့အစိုးရဘက်ကရောတဘုံဘက်ကပါဓာတုလက်နက်တွေတုံးနေတယ်ဆိုတာကိုအကဲခတ်ဆန်းစစ်ကြမှာဖြစ်တယ်လို့ဆိုပါတယ်။နှစ်ဖက်စလုံးကဓာတုလက်နက်တွေတုံးနေတယ်ဆိုပေမဲ့လည်းအစိုးရဘက်ကအဓိကအသုံးပြုနေတာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဆိုပါတယ်။တိုက်ခိုက်မှု73ခုဒါမှမဟုတ်14ခုလောက်မှာဓာတုလက်နက်တုံးခဲ့တယ်ဆိုတဲ့နေရာတွေကိုစုံစမ်းစစ်ဆေးမှာဖြစ်တယ်လို့ Mr. Sestrom ကပြောပါတယ်။ American ပြည်ထောင်စုရဲ့မှတ်တမ်းအရလူ 1,400 ကျော်သေဆုံးခဲ့ရတဲ့ August 22ရက်အစိတ်ငွေ3တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့စစ်ဆေးရေးမှုတွေကမေးခွန်းထုတ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂစစ်ဆေးရေးမှုတွေကဒီသတင်းပတ်အတွင်းအစီအခံစာထုတ်ပြန်ခဲ့ပြီးတဲ့နောက်မကြာမီမှာပဲအနောက်နိုင်ငံတွေကစီးရီးယားအစိုးရကဆာရင်အစိတ်တန်းငွေအသုံးပြုခဲ့ရမှာပါဝင်ပတ်သက်မှုရှိနိုင်တယ်လို့ကောက်ချက်ချကြပြီးရုရှားနိုင်ငံကတော့ဒီအစီအခံစာဟာလိုရာဆွဲပြီးပြုစုထားတာလို့ပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံဒမတ်စကတ်မြို့ပြင်မှာလူတွေတည်စီခဲ့တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုဟာတဘုံတွေရဲ့လက်ချက်ဖြစ်တယ်ဆိုတဲ့အထောက်အထားအသစ်တွေကိုစီးရီးယားအစိုးရကရုရှားကိုပေးပို့ခဲ့တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။